ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြောပြန်အဖြစ်များနေတဲ့အမေရိကန်ပြည်ထောင်စုတဲကပြည်နယ်တွေအနေနဲ့တာမြင့်ချက်တွေကိုရုတ်သိမ်းပြီးပြန်ဖွင့်ပေးဖို့စီစဉ်နေတာတွေကိုရွှေဆိုင်ထားဖို့ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းတာဝန်ရှိသူဒေါက်တာအန်ထိုနီဖောက်ဂျီကတောင်းဆိုလိုက်ပါတယ်။တောက်ချာနေက The Washington Post သတင်းစာနဲ့အင်တာဗျူးလုပ်ချိန်မှာဒေါက်တာဖောက်ဂျီကပြည်နယ်တွေအနေနဲ့အသွာအလာလုံလုံလာလာပိတ်ပင်တာမျိုးပြန်လုပ်ဖို့မလိုအပ်ပေမဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့အခြေအနေငယ်စောင့်ဆိုင်းသင့်တယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံတော်ဟာကူးစက်မှုစုစုပေါင်း၄သန်းကျော်ရောက်သွားချိန်နဲ့ကယ်လီဖိုးနီးယား၊ဖလော်ရီဒါနဲ့တက်ဆက်စ်ပြည်နယ်တွေမှာတနေ့တည်းသေဆုံးသူဦးရေ900ကျော်ရှိလာချိန်မှာဒေါက်တာဖောက်ဂျီကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုမှာအမေရိကန်ပြည်ထောင်စုကရှေ့ကဦးဆောင်နေဆဲဖြစ်ပြီးဘရာဇီးနိုင်ငံကကူးစက်မှုပေါင်း၂သန်းကျော်နဲ့ဒုတိယအိန္ဒိယနိုင်ငံကကူးစက်မှုပေါင်း၁သန်းကျော်နဲ့တတိယနေရာမှာရှိနေပါတယ်။ဒီကမ္ဘာလုံးတိုင်းတားရတော့ကူးစက်မှုပေါင်း15သန်းခွဲကျော်ရှိနေပြီးသေဆုံးမှုက63,400ကျော်သွားပြီလို့ Johns Hopkins တက္ကသိုလ်ရဲ့စီးရင်တွေမှာဖော်ပြထားပါတယ်။ဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေဆဲဖြစ်ပြီးဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့၊ဘရာဇီး၊အိန္ဒိယ၊ဟောင်ကောင်နဲ့စပိန်မှာကူးစက်မှုတောင်မြင့်တက်နေပါတယ်။စပိန်မှာလူထောင်ပေါင်းများစွာအသွာအလာပိတ်ပင်ခံထားရပြီးအိန္ဒိယနိုင်ငံမှာတော့တနေ့တည်းကူးစက်မှုစံချိန်တင်4,900ကျော်ရှိသွားခဲ့ပြီးလူ940ကျော်သေဆုံးခဲ့ပါတယ်။